အခုလက်ရှိပေါ့နော်ကျွန်တော်တို့ဒီ late zone လူတက်မှုနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေရပြီးတော့ဖြစ်စဉ်အခြေအနေတွေတွေပြောပြပေးအောင်ဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီ late zone လူတက်မှုနဲ့ပတ်သက်လို့ကျွန်တော်တို့ဒီပြီးခဲ့တဲ့လပေါ့စက်တင်ဘာလထဲမှာတော့ကျွန်တော်တို့ဘက်ကတင်တဲ့တက်သေးတွေပေါ့နော်အဓိကကျွန်တော်တို့ဒီထွက်ဆိုပေးနိုင်ခဲ့တယ်ပေါ့ဆိုတော့ကျွန်တော်တို့အဓိကတရားဟိုထိုင်းကျွန်တော်တို့ထိုင်းဟိုဘူဂင်ရတဲ့ဖွဲ့အနေနဲ့ကျွန်တော်တို့ဆွဆွဲထားတာကဒီ new york visa ပေါ့ DNA နဲ့ပတ်သက်ပြီးတော့အဓိကဆွဆွဲထားတော့ကျွန်တော်ပြီးခဲ့တဲ့လကျွန်တော်17ရက်နေ့စက်တင်ဘာမှာကျွန်တော်တို့ထိုင်းနိုင်ငံရဲ့ထိုင်းပြည်မင်းမြတ်ကိုယ်တိုင်မှအဲ့ဒီမိသားစုကလေးစားတဲ့ကျွန်တော်တို့ဒီ new york visa ပညာရှင်ပေါ့ဒေါက်တာဖွန်ထက်ကိုယ်တိုင်လာပြီးတော့အစစ်စစ်ခံတာရှိပါတယ်ကျွန်တော်အဓိကဖြစ်ထိုင်းရဲတပ်ဖွဲ့ကဆွဆွဲထားတယ်ကျွန်တော်တို့လူသားရမှာတုံးတယ်ဆိုတော့ကျွန်တော်ပေါက်တူးမှာကျွန်တော်တို့အဲ့ DNA ကိုအဓိကအဲ့ဒီဆံမကြီးကပြောသွားပါတယ်အဲ့ DNA မှာအဲ့ပေါက်တူးမှာကျွန်တော်တို့သူတို့ဆွဆွဲထားတဲ့ဒီကလေးတစ်ယောက်ရဲ့ DNA လုံးဝမတွေ့ဘူးဆိုတဲ့အကြောင်းအဲ့တော့ကတည်သွားတဲ့ duplicate DNA တော့တွေ့တယ်။နောက်ပြီးတော့ဒီနှစ်ယောက်မကတဲ့ခြား DNA တွေတော့ကျွန်တော်တွေ့တယ်။အဲဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ပို့ပြီးတော့ဟိုပို့ပြီးတော့ကျွန်တော်တို့ကဟို confident ဖြစ်လာတာ။ကျွန်တော်တို့ဒီကလေးတွေကကျွန်တော်တို့ဒီလူတက်မှုမှာလုံးဝမပါဘူးဆိုတော့ဟာမျိုးကျွန်တော်တို့ကပို့ပြီးတော့ယုံကြည်လာတာပေါ့
။ဘလို့အမိန့်ချတာမျိုးတွေလုပ်ဖို့အတွက်ထိုင်းဆိုရဘက်ကလည်းစီစဉ်လာတယ
်။ဟိုကျွန်တော်တို့အဓိကတော့ကျွန်တော်တက်တည်ထွက်ဆိုချက်တွေမှာတော့အများအဖြစ်ကတော့သူတို့တွေကတက်တည်တွေကတိတ်ပြီးတော့အကျော်ပေါက်တော့ပါဘူး။ကျွန်တော်တို့ကတော့သူတို့တင်ထားတဲ့ဆွဆွဲချက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ထိုင်းရှင်းနေမှာကောင်ဆယ်နဲ့ကျွန်တော်တို့ဒီဟိုအစိုးရကဖွဲ့ထားတဲ့ကျွန်တော်တို့အထူးဆောင်ရေးကော်မတီတွေနဲ့ညှိပြီးတော့ကျွန်တော်ကတက်တည်တူရွေးချယ်ပြီးတော့ပို့တာဖြစ်ပါတယ်။အဓိကတော့အစိုးရပြောတဲ့ဒီမျိုးရိုးဗီဇာနဲ့ပတ်သက်တဲ့ကိစ္စလည်းကျွန်တော်တို့လာဆွဆွဲလာပြီးတော့ထွက်ဆိုသွားတဲ့အချိန်မှာဒါမျိုးရိုးဗီဇာစစ်ဆေးတဲ့အချိန်မှာလည်းစံချိန်စံမျိုးမညီဘူး။ကျွန်တော်တို့ရှေ့ကကလေးတွေ DNA နဲ့မတူတာတွေလည်းတွေ့ရတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့ထိုင်းလူခွင့်ရေးကော်မရှင်ကလည်းလာပြီးတော့ထွက်ဆိုသွားတဲ့အချိန်မှာဒီကလေးတွေကမတရားသဖြင့်နှိမ်ဆန်နှိပ်စက်ညှဉ်းပန်းခံရလို့ကျွန်တော်တို့ကြောက်ပြီးတော့ကျွန်တော်တို့၆ချက်ပြီးခဲ့တာဟာမျိုးတွေတို့လာပြထွက်ဆိုသွားတယ
်ဟုတ်ကဲ့အခုကျွန်တော်တို့မြန်မာနိုင်ငံသားနှစ်ယောက်ကလူတရားဆွဆွဲခံရတယ်ဗျဒါဆိုရင်လူတည်သွားတဲ့အတွက်ကြောင့်ဟိုမတရားဆွဆွဲခံရတာကျွန်တော်တို့ထိုင်းအစိုးရနေပြီးတော့သူတို့ရဲ့ဥပဒေစိုးမိုးရေးပေါ်အကာအကွယ်လိုက်တယ်လို့ရောအခုလိုနေပြောလို့ရမှာလို
့အဓိကတော့เนาะကျွန်တော်တို့ငကိုတရားလည်းပေါ့ဒီထိုင်းကလည်းဟိုသူတို့ကဒီကလေးတွေပဲဆိုပြီးတော့ပထမဦးဆုံးမှာကန်တီကာမဆွဆွဲထားတာရှိတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒီကလေးတွေမဟုတ်ဘူးဆိုတဲ့အကြောင်းတော့ကျွန်တော်ကတက်တည်ပြပြီးသွားပြီဆိုတော့နောက်ပိုင်းကျတော့ရှင်တော့ကျွန်တော်နှစ်နိုင်ငံရဲ့ရေရှည်ဆက်ဆံရေးတွေလည်းရှိနေပြီဆိုတော့အကြမ်းမို့ဒီအမှုကကျွန်တော်တာမန်ဟိုရာဇဝတ်မှုမဟုတ်ဘူးနှစ်နိုင်ငံအနေနဲ့ညှိညှိနှိုင်းနှိုင်းနဲ့တိုင်းရင်းတမန်ကြီးကစင်ရိယာဆောင်ရမယ်အမှုဖြစ်လာပြီလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ယုံချင်းရောအခုဆိုရင်ဘယ်နှချိန်မြောက်ရှိသွားပြီပြီးတော့နောက်ဆုံးအမိန့်ချအောင်ဘယ်နေ့လောက်ဖြစ်မလဲ
ယုံချင်းရောကျွန်တော်ဒီနှစ်ထဲမှာဆိုတော့ကျွန်တော်ယုံချင်းပေါင်းကျွန်တော်ထင်နေပါအခါ20လောက်တော့ကျွန်တော်တို့20ကျော်တော့ပြီးသွားပြီလို့ကျွန်တော်ခန့်မှန်းရတယ်ဒါပေမဲ့ဒီအခုနောက်ဆုံးယုံချင်းရောကျွန်တော်အောက်တိုဘာ10ရက်နဲ့17ရက်မှာကျွန်တော်နောက်ဆုံးယုံချင်းမှာဒီကလေးတစ်ယောက်ကိုစစ်မယ်နောက်ဆုံးယုံချင်းဖြစ်တယ်ဆိုတော့ကျွန်တော်တို့ရဲ့အထူးကြောင့်ဆိုရင်တော့ဒီနှစ်မကုန်ခင်ပေါ့နော်ယုံချင်းပြီးလို့တစ်လခွဲနှစ်လအတွင်းတော့ကျွန်တော်အမိန့်ချနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်